VOA ရဲ့ bloggery ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာရှိမရှိစစ်ဆေးနေတဲ့နေရာတွေထဲမှာကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဆေးသူဒေသနာဦးစီးဌာနလည်းပါဝင်ပါရယ်။ဆေးရုံတွေက COVID-19 သံသယလူနာတွေနဲ့အသွားလာကန့်သက်ထားတဲ့နေရာတွေကစောင့်ကြည့်ခံထားရသူတွေရဲ့နမူနာတွေကိုဆေးသူဒေသနာမှစစ်ဆေးပေးနေပါရယ်။အခုလိုမျိုးစစ်ဆေးနိုင်ဖို့နမူနာယူတဲ့အဖွဲ့အပါအဝင်အစင်စစ်စစ်ဆေးပေးတဲ့အဖွဲ့တွေခွဲဆောင်ရွက်နေကြတဲ့အကြောင်းဆေးသူဒေသနာဦးစီးဌာနရဲ့ညွှန်ကြားရေးမှူးသုတေသနဒေါက်တာဝါဝါအောင်ကအခုလိုရှင်းပြပါရယ်
။ဆပ်တွေကိုတွားယူတဲ့ပေါ့နော်ဆမ်ပယ်တွားကောက်တဲ့အဖွဲ့ရှိတယ်။ကျွန်တော်တို့လက်ပြီးမှဆိုလို့ရှိရင်ပိုကင်းစင်နဲ့ပတ်စနစ်ကျလောက်ထားတဲ့အခန်းထဲမှာ RNA မျိုးဗီဇာထုတ်ရတဲ့အဖွဲ့အဲ့ဒီမျိုးဗီဇာကို molecule set တွေနဲ့ဒီ COVID-19 ဟုတ်လားမဟုတ်လားအဖြေထုတ်ပေးတဲ့အဖွဲ့နောက်ပြီးတော့ကျတော့သူတို့ကိုအထောက်အကူပြုရတဲ့အဖွဲ့နောက်ကြတော့သူတို့နဲ့လူနာရဲ့ရာသီအချက်လက်တွေကိုစာရင်းသွင်းပေးရတဲ့အဖွဲ့နောက်ပြီးတော့ကြတော့အထွေထွေပေါ့နော်စီမံအုပ်ချုပ်ပေးရတဲ့အဖွဲ့တွေဆိုပြီးရှိပါရဲ့ရှင်
။ဓာတ်ခွဲခန့်အဖွဲ့ကစစ်ဆေးကြတဲ့အခါမှာလေယောဂပိုးတွေမပြတ်နိုင်အောင်လို့လုံခြုံအောင်အသေးစားလုပ်ထားတဲ့အခန်းတွေထဲမှာဓာတ်ခွဲဆန့်သက်ကြရပါတယ်
။ကျွန်တော် laboratory team အနေနဲ့ကြတော့ laboratory အဖွဲ့အနေနဲ့ကြတော့ကျမတို့ကကျမတို့စီပေးပို့လာတဲ့နမူနာတွေကိုဓာတ်ခွဲအဖြေထုတ်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်ကဒီနမူနာမှာပါတဲ့နော်မျိုးဗီဇာကိုဒီဓာတ်ရိုက်ထုတ်တဲ့အဖွဲ့ရှိတယ်။သူတို့ကကြတော့ဒီယူလာတဲ့နမူနာတွေကိုသူကဒီလေယာတဆင့်ကူးဆက်တဲ့ယောဂပိုးဖြစ်တဲ့အကြောင်းမလို့သူတို့တန်းပြီးတော့ sample တွေရနေပြီးတော့မှသူတို့ရဲ့မျိုးဗီဇာကိုအရင်ဆုံးထုတ်တဲ့အခါမှာဇီဝလုံခြုံမှုအဆင့်နှစ်အထက်ရှိတဲ့တခွဲကန်းဆိုတာကြတော့အထဲမှာတခွဲကန်းတွေကပိုးတက်ထားတယ်။နောက်တခွဲကန်းတွေကလေးရလည်းအပြင်ကိုမရောက်ဘူးပေါ့နော်။နမူနာတွေကိုလည်းစိတ်ချအနေနဲ့ကင်းစာကင်နိုင်နေအဲဒီကင်တွေတဲ့တခွဲဝန်ထမ်းတွေကိုလည်းမဖူးဆက်ဘူးပေါ့နော်။အဲ့လိုမျိုးအစ်တေ့ချလောက်ထားတဲ့အခန်းထဲမှာထုတ်တဲ့အဖွဲပေါ့နော်။ပြီးလို့ရှိရင်အဲဒီရရတဲ့မျိုးဗီဇာပေါ့နော် RNA ကိုကုနာက molecule ဆက်တင်နေရှာဖွေရတာပေါ့သူကတော့အပြင်တခွဲကမ်းမှလောက်တာပေါ့ဟိုကကျတော့ပိုးတက်ထားတဲ့သူ့ရဲ့ဒီအထဲအလေးကိုအပြင်မထွက်အောင်လောက်ထားတဲ့အခန်းထဲမှာ negative pressure လို့ခေါ်တယ်အဲ့ဒီအခန်းထဲမှာလောက်တဲ့ဖွဲ့နောက်အပြင်ဘက်ကတခွဲကမ်းထဲမှာအဲ့ဒီကထွက်လာတဲ့မျိုးဗီဇာကို covid လာလို့ပြီးတော့စစ်တဲ့ဆက်နေပေါ့နော် RT-PCR လို့ခေါ်ရရှင်အဲ့ဒီဆက်နေလောက်တဲ့ဖွဲ့နောက်ပြီးတော့အဲ့ဒီအဖွဲ့တွေကို support လုပ်ရတယ်ပေါ့နော်အထောက်အကူပြုရတဲ့အဖွဲ့သူကကျတော့ဒီအဖွဲ့လှူဆောင်မှုအတွေ့ပစ္စည်းအစင်စင်လိုအပ်တဲ့တခွဲကန်းသုံးပစ္စည်းတွေပါနံပါတ်တွေရေးရတဲ့အမှန်ကန်အောင်ပေါ့နော်ဒီဟာဆိုလို့ရှိရင်ဘယ်လူနာနဲ့ code number ခေါ်ရဲပေါ့ laboratory number လေးတွေပေါ့123ဒီဒီလူနာ123ကဘယ်လူနာဖြစ်ပါလဲပေါ့နော်အဲ့ဒါလေးတက်ဖို့ပန်ကန်ဖို့အတွက်နောက်တစ်ဆင့်တစ်ဆင့်ပေါ့နော်ပြင်ဆင်ပေးရတဲ့အဖွဲ့တစ်သိန်းလုံးလောက်ရတယ်အဲ့အဖွဲ့ရှိရဲ supporting team ပေါ့နော်အထောက်အကူဖြူဖွဲ့နောက်ပြီးတော့ကျွန်တော်တို့ကဒီလူနာနဲ့တူတူကျွန်တော်တို့က data entryပုံစံပေါ့နော်သူရဲ့ကိုရေးအချက်အလက်တွေသူရဲ့ trouble ပေါ့နော်ခီးသွား history တို့နော်သူရဲ့ရာမှတ်တမ်းတွေပါတဲ့မှတ်တမ်းကိုအဲစာရင်းသွင်းရတဲ့အဖွဲ့ပေါ့ data entry အဖွဲ့ပေါ့သူကွန်ပျူတာနဲ့စာရင်းသွင်းရတယ်အဲ့ဒါကွန်ပျူတာနဲ့စာရင်းသွင်းရမှာ WHO ကနေပြီးတော့ပေးထားတဲ့ကျမတို့ဒီပုံစံအနေနဲ့ပေါ့နော်စနစ်ကျဖြည့်သွင်းတဲ့အဖွဲ့အဲ့ဒီအဖွဲ့ရဲ့ရှိပါတယ်နောက်ပြီး management team ပေါ့နော် management team ကတော့ကျမတို့လည်းပါတယ်ပေါ့နော်ဒီအကုန်လုံးပေါ့လိုအပ်တဲ့ပစ္စည်းတွေဖြည့်ဆည်းပေးရတယ်၊ဂျူတီတွေဆွဲပေးရတယ်ပေါ့နော်။တာဝန်တွေအုပ်ချုပ်ရေးကိစ္စအဝဝတွေဒီနောက်ဆုံးမှဒီအမိုက်ပစ်တာအစပေါ့ပံ့ပိုးပြီးတော့စီမံပေးရတဲ့အခွင့်ဆိုပြီးတော့ရှိပါတယ
်။အခုလိုမျိုးဒီ COVID ဟောမဟုတ်နမူနာတွေကိုနေ့တိုင်းစစ်ဆေးပေးနေရတဲ့သူတွေအတွက်ကဒီတခြားသူတွေထက်စားလို့ရှိရင်ပေါ့နော်။ပို့ပြီးတော့မှကူးစက်နိုင်တဲ့အန္တရာယ်များပါတယ်ရှင်။အဲ့တော့အဲ့ဒီအတွက်ကိုရောဘယ်လိုမျိုးပြင်ဆင်လုပ်ထားပါလဲ။
အဲ့ကိစ္စတော့ကျမတို့ရဲ့အဓိက main concern ပေါ့နော် safety first ပေါ့နော်ကျမတို့ကတော့လေကျမတို့အခုလှုပ်ဆောင်နေတဲ့အဖွဲ့အနေနဲ့ကခုနကလို sample collection team ပေါ့နော်အဲ့ team က member တွေအကုန်လုံးဒီ training အထက်ထက်ယူထားယူရပေါ့ဒီ PPE ဝတ်ဆင်နီးပေါ့နော်လုံးကျုံကဘယ်လိုလဲတိကျကျင့်ပြီးတော့ sample ဘယ်လိုယူရမလဲဆိုတော့တိကျကျင့်ပေးတယ်သူတို့ဒီအနေနဲ့အရန်များတယ်ယူတဲ့သူဒီနှာခေါင်းတိုးပက်အကောင်နှာခေါင်းထဲကလည်းထည့်ရတယ်ဒီလေဘင်းထဲကလည်းပါဇက်ထည့်ရပေါ့နော်ထည့်ရတဲ့အခါမှာဆိုလို့ရှိရင်ချောင်းဆိုးတာလို့အဲ့အချိန်မှာကိုယ်ကလာကူးနိုင်တယ်ဆမ်ပယ်တဲတဲ့အခါမှာလဲဆမ်ပယ်ကိုကိုင်တဲ့လူကဘယ်လိုဝေးရမလဲဆိုတာသတ်မှတ်ထားပြီးတော့ဘယ်လိုလက်အိတ်ဝေးရမလဲဘယ်လိုစာချစ်ကဲခေါင်းဝေးရမလဲဆိုတာအဲ့အတိုင်းပေါ့ယူလိုက်ကျမတို့စီလာပို့တယ်ပေါ့နော်နောက်ခါကျတော့ laboratory team ပေါ့ laboratory team အနေနဲ့ကျတော့သူကပို့ပြီးတော့ပေါ့ကူးစက်နိုင်တဲ့အနေရများလာသည်ခုနကနှာခေါင်းတိုးဘက်အာခေါင်းတိုးဘက်နမူနာတွေကိုဓာတ်ရိုက်ပေါ့နော်မျိုးပြီးဒီစားပေါ့ RNA ထုတ်ယူရတဲ့တွေဒီကူးစက်နိုင်ခြေရှိတယ်လို့ပြောကြတယ်ဒါပေမဲ့ကျတော့တကယ်ကျတော့ဒီတခွဲဝင်တဲ့နေအတွက်ကကျွန်တော်တို့ဒီချမှတ်ထားတဲ့စီမင်းစည်းကမ်းနေပေါ့နော် laboratory နဲ့ safety ဆိုင်ရာတက်ဆွေးရှိတက်ခွဲလုံခြုံမှုဆိုင်ရာကျွန်တော်တို့လုံဆောင်ပြီးတန်ကြီးကြီးကလုံဆောင်မယ်ဒီရဲ့ကိုဗစ်အတွက်ကိုလို့ရှိရင်အထူးတတိပြုပြီးလုံဆောင်မယ်ဒီဆက်တည်အကုန်လုံးကလည်းဒီဘက်လုံခြုံမှုအဆင့်နဲ့အပေါင်းတက်ခွဲခန်းနေခုနဘိုင်ယိုစေးဖတီကက်ဘိနက်ခေါ်ရဲပေါ့နော်အခန်းထဲမှာထပ်ပြီးလုံရတဲ့အတွက်ကြောင့်မလို့တော်တော်ကိုကျွန်တော်တို့ဒီဒါအန်နေကြီးရှိအောင်လုပ်ထားပါတယ်တော်တော်ကိုစိတ်ချရပါတယ်ပေါ့နော်အဲ့ဒီတိုင်းလုံဆောင်မယ်အတွက်ကြောင့်မလို့
ဒါပေမဲ့ဆရာမတို့ခုလိုမျိုးနေတိုင်းနမူနာတွေကိုစစ်ဆေးတဲ့အခါမှာပေါ့နော်မျှော်လင့်မထားတဲ့အခက်အခဲတွေတွေ့ရတာမျိုးရောရှိပါလားရှင့
်ကျမတို့တချို့အခက်အခဲတွေကကျတော့ဒီမှာဆိုလို့ရှိရင်ဒီနေ့ဆိုလို့ရှိရင်ကျမတို့ sample လေအာလူရောက်200ပတ်ဝန်းကျင်ပေါ့150 200တစ်ခါတလေ250 260ကျော်အထိကျုပ်လေးတွေပေါ့နော်ပလင်းလေးတွေပေါ့နော်အဲ့ဒါလေးတွေကိုလည်းသူတို့ပိုးကင်းစင်အောင်လေအပြင်ဘက်ကပေါ့နော်ဒါလို့ရှိရင်တွားတဲ့အခါမှာလုံးကျုံအထက်ထက်ပေါ့နော် plastic နဲ့တစ်ခက် container ခေါ်ရဲပေါ့နော်ဘူးတစ်ခက်လောက်ရတဲ့အခါမှာ ethanol ပေါ့ကျမတို့အရက်ပြန်လို့ဟာမျိုးပေါ့နော်အဲ့ဒါနဲ့ဖြန်းရတဲ့ဟာတွေရှိတယ်အဲ့ဒါနောက်ခါကျတော့ပြန်ပြီး check လုပ်ရတဲ့အခါမှာဆိုလို့ရှိရင်ဒီလိုမျိုးပေါ့နော်နာမည်မတဲကွဲတဲ့ဥစ္စာပါလာတဲ့ဥစ္စာလိုမျိုးနောက်ခါကျလို့ရှိရင်ဒီ sample ကိုပေါ့နော်နမူနာကိုဖောက်တဲ့အခါမှာခုနကလိုမျိုးပေါ့နော်ရက်ပြန်ဖြန်းလိုက်ပြီးရဲ့နော်အဲ့ဒါဆိုလို့ရှိရင်ဒီအိတ်ကနေပြီးတော့မှတခါနာမည်ပြတ်သွားတဲ့ဟာမျိုးတွေပါပေါ့နော်အဲ့ဒါမျိုးရှိလာတယ်ဆိုကျွန်တော်တို့တန်းပြီးတော့မှ sample ယူတဲ့လူတွေအကြောင်းကြားတယ်တင်းနဲ့တင်းပေါ့နော်ညှိနှိုင်းရတယ်ရှင်အဲ့ဒါဆိုလို့ရှိရင်အဲ့ဒါမျိုးအခက်အခဲလေးတွေခက်ခဲဆိုတာဒါဒီတခွဲကန်းဝင်နိုင်နိုင်တွေ့ကြုံရတဲ့ဥစ္စာပေါ့နော်
ဆေးသုတေသနရဲ့အဆင့်မြင့် molecule သုတေသနဌာနကိုတာဝန်ယူရတဲ့ဒေါက်တာဝါဝါအောင်ညွှန်ကြားရေးမှုသုတေသနကိုမေးမြန်းခဲ့တာဖြစ်ပါတယ်။ COVID-19 home host ဆိုတာအတွက်နမူနာတွေကိုဆေးသုတေသနတခွဲခန်းတွေထဲမှာစစ်ဆေးတဲ့နေရာမှာမျိုးပီစားကိုအလိုလျောက်ထုတ်ပေးတဲ့စက်ကြီးမျိုးတွေရှိရင်တော့နမူနာတွေကိုအခုထက်ပိုများများစစ်ဆေးပေးနိုင်လိမ့်မယ်လို့ဒေါက်တာဝါဝါအောင်ကပြောပါရရှင်။ကျွန်မဆုမြတ်မောင်ပါ။